ရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့လူမျိုးစုတန်းတကိုင်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်အရက်သားတွေဘေးဒဏ်သင့်ရတာဟာတိတ်ကိုစိုးရင်စရာကောင်းတဲ့အခြေအနေမှာရောက်နေပြီးအရက်သားတွေကိုကောက်ွယ်ပေးဖို့ကုလသမဂ္ဂကထပ်ပြီးတောင်းဆိုလိုက်ပါတယ
် We continue to call on all parties to the conflict to refrain from violence follow international humanitarian law and ensure protection of civilians and facilitate timely access to people in need
ပြည်ပကမှာပါဝင်နေသူအလုံးအကြံဖက်လူရတွေကိုရှောင်ရှားကြဖို့နိုင်ငံတကာလူသားစာနာမှုဆိုင်ရာဥပဒေကိုလိုက်နာကြဖို့အရက်သားတွေကိုကောက်ွယ်ပေးဖို့နဲ့လူဝနေသူတွေကိုအကူအညီပေးနိုင်ရေးလမ်းဖွင့်ပေးကြဖို့ကျွန်တော်တို့ဆက်ပြီးတောင်းဆိုပါတယ်လို့ကုလသမဂ္ဂဒွေးမှုကြိုးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကဗိုလ်ဒူးနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောတော်တာပါ။ရခိုင်နဲ့ချင်းပြည်နယ်တွေမှာလက်ရှိအိုးအိမ်ဆုံးထွက်ပြေးနေရသူပေါင်း4000ကျော်ရှိပြီးဒီအရေအတွက်ဟာအောက်တိုဘာလကပိုင်းကလေးကဆိုရင် 8000 ထက်မနည်းတိုးလာတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီဒေသခံတွေအပြင်ရခိုင်ပြည်နယ်မှာရူဝင်းသားအများစုပါဝင်တဲ့လူပေါင်း 32,800 ကလည်းစခန်းတွေထဲမှာနေထိုင်နေကြရပြီးသူတို့တဲကတော်မများဟာစကန်းတူထဲမှာနေနေရတာ9နှစ်ကျော်သွားပြီလို့လည်းပြောပါတယ်။မြန်မာဆွေရတာကတော့ရူဝင်းညာလို့ခေါ်ဆို3နှစ်နောက်ကိုလက်မခံပါဘူး။လိုအပ်နေသူတွေကိုကုလသမဂ္ဂနဲ့တခြားလက်တွဲလှုပ်ဆောင်နေတဲ့လူသားစာနာမှုအကူအညီပေးအဖွဲ့တွေသွားရောက်ကူညီနိုင်ရေးဟာလုံခြုံမှုမရှိတာနဲ့ရခိုင်ပြည်နယ်မှာကတ်တက်ထားတာတွေကြောင့်အခက်အခဲတွေ့နေရတယ်လို့လည်းပြောပါတယ်။ရှမ်းပြည်မြောက်ပိုင်းမှာဒီနေ့တွင်ပြည်ပကတွေကြောင့်လူပေါင်း 2,000 ကျော်နီးပါးယာယီအိုးအိမ်ဆုံးထွက်ပြေးခဲ့ရပြီးအရင်နှစ်က 2,200 နီးပါးအိုးအိမ်ဆုံးထွက်ပြေးခဲ့ရတာနဲ့စာရင်ပိုများလာတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။